ရခိုင်ပြည်နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေရက်ဆိုင်ထားတာ9လနီးပါးရှိနေပြီဖြစ်ပေမဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြရတဲ့စစ်ပြေးဒုက္ခသည်တသိန်းနီးပါးဟာနေရက်မပြောင်းနိုင်ကြသေးပါဘူး။နေထိုင်စားသောက်ရေးလုံခြုံရေးအခြေအနေတွေကြောင့်ပြည်ရင်းကဒုက္ခသည်တွေနေရက်ပြောင်းနိုင်ဖို့ခက်ခဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင့်။
လက်ရှိအနေအထားအရရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်ထားတယ်ဆိုပေမဲ့တမတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတရားဝင်အပြစ်အခက်ရက်စဲရေးလက်မှတ်မထိုးထားသေးတဲ့အတွက်အချိန်မရွေးစစ်ပြန်ဖြစ်မှာဆိုရင်လို့စစ်ဘေးဒုက္ခသည်တွေနေရက်မပြောင်းရဲကြသေးဘူးလို့မြောက်ဦးမြို့နယ်ပြည်ပရင်စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမြက်ကပြောပါတယ
်။နေရက်မပြောင်းသေးတာကတော့ဆိုရမယ်ဒီကျွန်တော်ခက်တတ်တို့ AA နဲ့ကအပြစ်ခက်ရက်စဲတရားဝင်လက်မထိုးတော့တာလည်းမရှိဘူးတပ်တွေကလည်းနီးနီးကပ်ကပ်ရှိနေဆိုတော့အဲ့ဒီလိုနဲ့နေရက်အပြောင်းဖြစ်ပြီးဘူးလေ။
စစ်ပေးဒုက္ခတွေရဲ့အနေနဲ့နေရက်ပြောင်းနိုင်ရေးအတွက်တက်ဆိုင်ရာအာဏာပိုင်တွေဘက်ကလှုပ်ပေးမယ်လို့ကတိပြုထားတာတွေရှိပါတယ်။အဲ့ဒါတွေမလှုပ်ပေးရင်ဒုက္ခတွေပြန်ဖို့စဉ်းစားနိုင်မှာမဟုတ်ဘူးလို့ဦးသိန်းရွှေမြက်ကပြောပါတယ
်။ကျွန်တော်ရောပြန်ပြီဆိုရင်ကျွန်တော်တို့အင်ဖောက်ပေးရမယ်။ကျွန်တော်တို့စွန့်လိုက်ကဖုံးလိုက်ကြပေးရမယ်။ဌာပန်ကြီးအင်ဒီကိုသူတို့တောင်းထားတာရှိတယ်၊နှုံထားတယ်ရှိတယ်။အဲ့ဒါတွေရရင်တော့သူတို့ပြန်မလို့ပြောတော့တာရှိတယ်။လူချင်းရဲ့ကိစ္စတွေတက်တဲ့နည်းနည်းကရှင်းတယ်လို့ကျွန်တော်တို့သိရမှာရှိဘူး mind ရှင်းအကုန်ရှင်းတော့တဲ့ရှိမှာအဲ့ဒီကုနာပြောတယ်လို့အင်တွေပါတယ်လေရတယ်ဌာပန်တဲ့အပြည့်တွေလည်းအကုန်ရတယ်ဆိုတော့သူတို့ပြန်မလို့မတိကျဘက်တွေရှိတယ်လေ။
ရခိုင်ပြည်ကစစ်ဘေးဒုက္ခသည်အများဆုံးရှိနေတဲ့ကြောက်တော်မြို့နယ်စခန်းတွေမှာလည်းအစိုးရနဲ့သဘောတူညီချက်ရပြီးနေရက်ပြောင်းသူတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းလက်ရှိမှာတော့လူဦးရေ1000ကျော်လောက်နေရက်မပြောင်းနိုင်သေးရလည်းဖြစ်ပါတယ်။ကြောက်တော်မြို့ပေါ်စစ်ဆောင်စခန်းတာဝန်ခံဦးမောင်ထုံးခင်ကတော့နေရက်ပြောင်းနိုင်မှုအတွက်တိုင်အောင်ကိုပတ်စံ5သိန်းနဲ့စံရိတ်ခါတလားစာပေးပြီးမိုင်းရှင်းလင်းရေးတွေလုပ်ပေးမယ်ဆိုရင်စစ်ဘေးဒုက္ခသည်အားလုံးနေရက်ပြောင်းဖို့သဘောတူထားတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်တို့ကအစိုးရကိုလည်းပြင်ပြီးတင်ပြထားပါတယ်လေ။ပစံငါးသိန်းရဲ့စင်တလာဇာရဲ့ပြေးမယ်ဆိုရင်ပြေးပါမိုင်းကိုရှင်းလင်းပြေးပါပြည်တာနဲ့ကျွန်တော်တို့သူတို့ကတော့ဒီတတော်ချက်ပြည်တာနဲ့အဲ့ဒါတွေကိုလုတ်ပေးပါမယ်ဆိုပြီးသူတို့ကျွန်တော်တို့ကိုဂရိခန္ဓာတာရှိတယ်ပြီးရင်သူတို့ကပြောတာရှိတယ်အဲ့လိုပုံစံမျိုးကျွန်တော်တို့ဖက်ကလုတ်ပေးလိုက်လို့ဒီစပေးဆောင်တယ်မပြေဘူးဆိုရင်ဘယ်လိုလုံးမလဲလဲကျွန်တော်တို့ကတော့ရှင်းရှင်းလေးပြောလိုက်ပါတယ်ဟိုလူကြီးမင်းတို့ဖက်ကအဲ့လိုလုတ်ပေးလိုက်လို့မပြေဘူးဆိုရင်ကျွန်တော်တို့ကဒုက္ခသစ္စကံမျိုးပုံမှာရှိတဲ့ဒုက္ခသစ္စကံအကုန်လုံးကိုပိတ်လိုက်တယ်သူတို့ဟာကိုယ်တော်ဖုန်းနဲ့နေရှင်ရယ်ကြောက်တော်မျိုးပေါ်မှာရောနေမှာရောအင်္ဂါလို့နေရှင်နေအင်ဝေလို့နေရှင်နေအဲ့လိုသဘောမျိုးပေါ့
ကြောက်တော်မျိုးပေါ်မှာရှိတဲ့စစ်ဘေးဒုက္ခတွေအများစုဟာချင်းပြည်နယ်ပလောဝမျိုးနယ်နဲ့ကြောက်ကတော်မျိုးနယ်အတွင်းကဖြစ်ပြီးစစ်ဘေးဒုက္ခတွေတွေတောင်းဆိုထားတဲ့အတိုင်းအစိုးရကမလုပ်ပေးနိုင်ဘူးဆိုရင်နေရက်ပြောင်းဖို့ခက်ခဲနေအောင်မှာဖြစ်တယ်လို့လည်းဦးမောင်ထွန်းခင်ကပြောပါတယ
်အေးဒါပေမဲ့သူတို့ကတော့ဒီဟာတွေမှန်ရှင်းလင်းရေးဒီပြကကြောက်တော်ပလောဝဈေးလင်းနဲ့တော်တဲ့နေရာမှာအစစ်စစ်မရှိလုပ်ပေးရမယ်ပြီးရင်ရိခာအနေနဲ့ဟိုငွေငါသိနေစင်တလာကြရေးပြင်မယ်ဆိုရင်ပေါ့လေအဲ့ဒါတွေကိုမပြင်နဲ့တော့ကျွန်တော်တို့ဘလို့လို့ပြင်ပို့လို့ရမှာလဲမပို့နိုင်ဘူးလေမှန်ရှင်းလေးရေးလည်းမလုပ်နိုင်ဘူးစစ်လေတွေကလည်းအစောအလာမရဘူးစစ်စစ်တယ်သူတို့ဟိုလုပ်တယ်ဆိုရင်တော့ကျွန်တော်တို့အဲ့ဒါပြင်ပို့ဖို့တော့ကျွန်တော်တို့ခက်ပါလိမ့်မယ
်ကြီးနယ်ကောင်စီဘက်ကတော့ဒုက္ခတွေတွေနေရပြင်ရေးကိစ္စနဲ့ပတ်သက်ပြီးမိလောင်သွားတဲ့ကြေးရော်တွေမှာနေအိမ်တွေစောက်ပေးတာတွေရှိတယ်လို့ကိုဗစ်ကာကွယ်ဆေးထိုးပေးရတွေနဲ့စားနပ်ရိခာတွေကိုလည်းပုံမှန်ထောက်ပံ့ပေးနေကြတာတွေရှိတယ်လို့ဒုက္ခတွေတွေကပြောပြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတမတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအစောပိုင်းကတည်းကနေတိုက်ပွဲတွေရက်စဲနေပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက် AA အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကနေစစ်ကောင်စီကဖယ်ရှားပေးခဲ့ပါတယ်။အခုနောက်ပိုင်းရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကရခိုင်ပြည်နယ်အတွင်းအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းတွေကိုကင်တွယ်လှုပ်ဆောင်လာပါတယ်။ဒါကြောင့်အမှုခင်းဖြစ်ရတဲ့ကို AA ကိုမတိုင်ကြဖို့ကြောက်ဖြူဘက်ကအုပ်ချုပ်ရေးမှုတွေကိုစစ်တပ်ကညွှန်ကြားထားပါတယ်။နှစ်ဖက်ကြားတရားဝင်အပြစ်အခက်ရက်စဲထားတာမဟုတ်တဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုလည်းတချို့ကလည်းစိုးရိမ်နေကြပါတယ်ခင်ဗျာ။